စ်ကောင်စီဆက်လှေတွေဟာမုံရွာမြို့အခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်နဲ့အနီးဆုံးစိတ်ကမ်းမြို့ဖြစ်တဲ့မုံရွာမြို့မင်းတောက်စိတ်ကမ်းမှာစိုက်ကပ်ထားတာပါရိတ်ခါတွေအသေးယူနေတယ်လို့ချင်းတွင်းမြစ်ကြောင်းကနေတဆင့်စကိုင်းတိုင်းအထက်ပိုင်းကိုရိတ်ခါတွေပို့ဆောင်နိုင်တယ်လို့ဒေသခံတွေကယူဆနေကြပါတယ်ချင်းတွင်းမြစ်အတိုင်းဆန်တက်ဖို့ရှိနေတဲ့အတွက်လဲစိတ်ကမ်းတစ်ဖက်ကမ်းကရင်းမာပင်မြို့နယ်အပိုင်တဲမှာရှိတဲ့ကျေးရွာတွေကဒေသခံတွေကတော့ဆက်လီတွေနဲ့ဝေးတဲ့နေရာတွေစီတိမ်းရှောင်နေကြပါတယ်စစ်ကောင်စီဆက်လီတွေစိုက်ကပ်ထားတာနဲ့ပတ်သက်လို့စစ်ဘေးရှောင်တွေကိုကူညီနေသူတဦးက VOA ကိုအခုလိုပြောပြပါတယ
်ဟုတ်ကဲ့ဒီကအောက်ကမင်းတောင်ပေါ့မင်းတောင်စင်ကမ်းမှာကပ်ထားတယ်ဗျ၁၄စီးလောက်တော့ရှိမှန်းနေတယ် ARD မြေကြောင်းအနေနဲ့ချင်းတွင်းမြစ်ထဲစံတက်လာတဲ့ခါကြီးဟုတ်ကဲ့ဗျအဲ့ဒီမှာပဲမင်းတောင်စင်ကမ်းကကျွန်တော်တို့ဟာနမခတိုင်းဟိုဟာနေပေါ့နော်နောက်နောက်တိုင်းစစ်တနာကျုံနဲ့နမခတိုင်းနယ်နဲ့ပြီးရဲဆိုတော့အဲ့ဒီအနေမှာကျွန်တော်တို့ရိတ်ခါတွေချတဲ့ပစ္စည်းတွေချတယ်တင်တဲ့ပစ္စည်းတွေချတော့လည်းရန်တင်တယ်ပေါ့နော်တင်ပြီးတော့ရှေ့ဆက်တတ်မယ်တဘောရှိတယ်ဗျအနက်ကနော်ရှောင်းနေကျွန်တော်တို့ဇုံညောင်းပေါ့နော်ဇုံညောင်းစေတူသံမူအင်းပြရိညင်ကျွန်တော်တို့ကြောက်မော်ပေါ့နော်ကြောက်မော်ပြီးတော့ကျွန်တော်တို့ဒီဘက်ဆိုရင်မိုးဟိုဗောအစာရှိတဲ့ဟိုမြေကန်းတစ်ခုလောလောဆယ်အဲ့မြေနကဖူးဟာတွေတော့ရှောင်းနေရတယ်ဗျာလောလောဆယ်ပေါ့နော်ဟိုကျွန်တော်တို့ဒီပေါ့နော်တော့ဇာကင်းနေတို့ကျွန်တော်တို့ဒီကြွရပေါ့နော်သူတို့နဲ့နည်းနည်းဟို၃ရွာလောက်ခြားတဲ့နေရာတွေပေါ့အဲ့လိုမျိုးရွာတွေထဲမှာကျွန်တော်တို့တော့သက်တွေပေါ့နော်အဲ့လိုမျိုးနေရာတွေဒီတင်လေးတွေဒီတင်နေအောင်လို့ဒီလိုအဲ့လိုမျိုးဟာနေရှောင်းရတယ်ဗျာဟုတ်
စစ်တပ်ဟာမင်းတောင်စိတ်ကမ်းမှာကုန်ပစ္စည်းတင်ဆက်လေတွေအပြည့်စစ်မြေပြင်သုံးစစ်သင်္ဘောတွေပါစိုက်ကပ်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်။ကုန်လမ်းသွားလာမှုတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏမိုင်းဆွဲတိုက်ခိုက်မှုတွေရှိတဲ့အတွက်စစ်တပ်ဟာခုနောက်ပိုင်းစကိုင်းတိုင်းအထက်ပိုင်းကိုလက်နက်နဲ့ရိတ်ခါတွေပို့ဆောင်ဖို့ချင်းတွင်းမြစ်ကြောင်းကိုအသုံးပြုနေရတာလည်းဖြစ်ပါတယ်။ချင်းတွင်းမြစ်ထဲကနေခုလိုဆက်လေတွေနဲ့ဆန်တက်လာရင်မြစ်ဘေးမှာရှိတဲ့ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊နယ်မြေရှင်းလင်းရေးနေအိမ်တွေကိုမီးရှို့တာတွေရှိတဲ့အတွက်မြစ်ကမ်းတလျှောက်ဒေသခံတွေကတော့တင်းရှောင်နေကြရပါတယ်။ရင်းမာပင်မြို့နယ်တဲကစစ်ဘေးရှောင်ဒေသခံတဦးကသူတို့စစ်ဘေးရှောင်နေရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။ဒီကသင်္ဘောတွေခလက်တွေလာပြီဆိုရင်သူတို့ဒီခလက်တွေကိုကာဝယ်ပေးဖို့သူတို့ကဘုံချောင်းစစ်ချောင်းတွေထိုးတယ်။အဲ့လိုအနေအထားတွေရှိလို့ကြတော့ဒီခက်လက်ဒီဆုံးလာပြီးဖြစ်ဆိုရွာသားတွေကလို့နည်းနည်းလေးဒီဒီကဝေးရွှေတွေကငံအတိုက်ခံလို့မိုင်းဆွဲလို့ဟိုတနက်နဲ့ပြစ်လို့ပုံစံမျိုးလုပ်ရင်အဲရွာတွေကိုတော်တော်မီးရှို့တာတွေရှိတယ်ရှောင်းတော့တာပေါ့ဒီလိုကြောက်တာတမျိုးပေါ့
ဆက်လီတွေစံတက်လာရင်ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနိုင်တယ်လို့စစ်ရေးတင်းမာမှုတွေရှိတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်ဒီလိုလောလောဆယ်ပုံမှုအချင်းတွေရှိသေးကြဒီလိုအကုန်းချောင်းထိုးပြီးမှညီကောင်းကသူဆောင်နေနေတာဒီမှာဖြစ်တယ်။သူကလောလေတော့နေမှာလေသူတို့ဖလက်ကဆန်တာနဲ့ဒီဘက်ကကုန်းချောင်းချောင်းထိုးလာမယ်။အဲ့လိုကုန်းချောင်းမျိုးပြဒီဘက်မှာသူရဲ့တော့နေမှာလေကွာ
။စစ်တပ်ဟာလက်နက်တွေရိတ်ခါတွေတင်ပို့ဖို့အတွက်အေယာဝတီမြစ်နဲ့ချင်းတွင်းမြစ်ကိုအသုံးပြုနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းအေယာဝတီမြစ်ကြောင်းကနေဆက်လီတွေနဲ့ကချင်ပြည်နယ်ဘက်ကိုရိတ်ခါတွေပို့ဆောင်ဖို့ကြိုးစားခဲ့သေးပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေကဆက်လီတွေကိုပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒါအပြင်2023ခုနှစ်ဇန်နဝါရီလထဲမှာချင်းတွင်းမြစ်ကြောင်းကနေတဆင့်ကုန်တင်ဆက်လီတွေအပြင်စီတင်သင်းမောတွေနဲ့စကိုင်းတိုင်းထပ်ပိုင်းကိုအင်အားနဲ့ရိတ်ခါဖြည့်တင်းတာတွေလှုပ်ဆောင်ခဲ့တာရှိပြီးကာကွယ်ရေးအဖွဲ့တွေဘက်ကဆက်လီနစီကိုမီးရှို့ဖျက်ဆီးခဲ့ပြီးစီတင်သင်းမောတစ်စင်းကိုသိမ်းပိုက်ခဲ့ပါသေးတယ်ခင်ဗျာ